အစ္စရေးကာဝေးတပ်ဖွဲ့ဝင်တွေကဂါဇာမှာစစ်ရာဇဝတ်မှုအဖြစ်သတ်မှတ်နိုင်တဲ့နိုင်ငံတကာဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်နေတယ်လို့စွပ်စွဲထားတဲ့ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့စီရင်ခံစာကိုအစ္စရေးဘက်ကပြစ်တင်ရှုတ်ချလိုက်ပါတယ်။ဂါဇာအခြေအနေနဲ့ပတ်သက်ပြီးလူ့အခွင့်အရေးဆိုင်ရာမှာမင်းကြီးရုံးကမကြာသေးခင်ကထုတ်ပြန်ခဲ့တဲ့စီရင်ခံစာကိုအစ္စရေးနိုင်ငံအနေနဲ့ပြတ်ပြတ်သားသားပယ်ချတယ်လို့ဂျနီဗာခြေဆိုင်အစ္စရေးမစ်ရှင်ရုံးကတောက်ကြနေမှာတုံ့ပြန်ပါတယ်။အဲ့ဒီစီရင်ခံစာကမြေပြင်ကဗရိကိဖြစ်မှန်တွေကိုဖော်ပြနိုင်မှုပြက်ကွက်ခဲ့ကဂါဇာဒေသကရက်သားတွေကိုထိခိုက်နစ်နာစေဖို့တမင်ရွယ်ပြီးဟားမတ်စ်နဲ့တခြားအကြမ်းဖက်အဖွဲ့တွေကကြေကြေပြန့်ပြန့်လှုပ်ဆောင်နေတဲ့အခန်းကဏ္ဍကိုလှည့်လည်ရှုထားတယ်လို့ဆိုပါတယ်။ကုလစီရင်ခံစာထဲမှာအစ္စရေးနဲ့ဂါဇာကရက်သားပြည်သူတွေကြုံတွေ့ခဲ့ရတဲ့ထိတ်လန့်ဖွယ်ရအဖြစ်မှန်တွေကိုဖော်ပြထားတာပါ။ပြည်ပကထဲမှာနှစ်ဖက်စလုံးကကျူးလွန်တဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုဖော်ပြထားတာဖြစ်ပေမဲ့အများစုကတော့အစ္စရေးတပ်ဖွဲ့ဝင်တွေကလက်တုံ့ပြန်အပြစ်ပေးတဲ့တိုက်ခိုက်မှုတွေအတွင်းမှာပါလက်စတိုင်းပြည်သူတွေထိခိုက်နေရတာနဲ့ဂါဇာခံမြောင်ကရပ်ဖက်အခြေခံအဆောင်တွေကြေကြေပြန့်ပြန့်ဖျက်ဆီးခံနေရတာကိုအလေးပေးဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ။